ဟုတ်တာရှင်များခင်ဗျာအမေရိကန်ပြည်ထောင်စုညူယောက်မြို့မှာပြီးခဲ့တဲ့တနင်္လာနေ့ကကျင်းပပြုလုပ်တဲ့မြန်မာနိုင်ငံရိုဟင်ဂျာအရေးနဲ့ပတ်သက်တဲ့အစ်စ်မြင့်ဆွေးနွေးပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံဝန်ကြီးချုပ်မစ္စဟာစီနာကရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေပြဿနာနဲ့ပတ်သက်ပြီးတော့ရေရှည်တည်ထမဲ့အဖြစ်ရဖို့လိုအပ်နေတာကိုအကြေတဝင့်ပြောကြားသွားခဲ့ပြီးတော့အဲ့ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့မလေးရှားနိုင်ငံဝန်ကြီးချုပ်ဒေါက်တာမဟာသီယာမဟာမက်ကလည်းပဲရိုဟင်ဂျာဒုက္ခသည်တွေအတွက်မြန်မာနိုင်ငံကပြည်တွင်းအခြေအနေဟာဘာမှထူးခြားကောင်းမွန်တိုးတက်လာတာမရှိဘူးလို့ဝေဖန်သွားခဲ့ပါတယ်။အဲ့ဒီစကားတွေအပြင်တနေ့ကလည်းပဲနယူးယောက်ပြည်နယ်ကိုလံဘီယာတက္ကသိုလ်မှာရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့ပြောကြားခဲ့တဲ့စကားတွေအကြောင်းကိုဘီနာသတင်းဌာနကိုယ်စားလှယ်ကမလေးရှားဝန်ကြီးချုပ်ကိုတွေ့ဆုံမေးမြန်းခွင့်ရရှိခဲ့ပါတယ်။အဲ့ဒီကိုလံဘီယာတက္ကသိုလ်ဟောပြောပွဲမှာဒေါက်တာမဟာသီယာကအစိုးရအဖွဲ့တစ်ဖွဲ့ကသူ့ပြည်သူတွေအပေါ်ရက်စက်မှုတွေကိုကျူးလွန်နေပြီဆိုရင်မလုပ်ပါနဲ့လို့ပြောမယ်၊ဆူတောင်းပေးမယ်။ဒါပေမဲ့သူတို့တွေကအလေးမထားဆက်လက်ပြီးတော့ကျူးလွန်နေမယ်ဆိုရင်အဲ့ဒါလို့အစိုးရမျိုးကိုဖယ်ရှားပစ်ဖို့သွားဝင်တိုက်ခိုက်လို့မရပါဘူးလို့ပြောကြခဲ့ပါတယ်။ဒီတော့ပြည်နာသတင်းတော့ကမဟာသီယာကိုအဲ့ဒါလို့စည်ရေးအရဝင်ပြီးတော့တိုက်တာမျိုးနဲ့ရိုးရိုးတန်းတန်းတိုက်တွန်းစကားပြောတာမျိုးချားမှာတခြားလုံနိုင်တဲ့နီလန်းမရှိတော့ဘူးလား။အာဆီယံအဖွဲ့ကြီးကရောအဲ့ဒီလိုမျိုးလှုပ်လို့မရဘူးလားလို့မြင်မြန်ခဲ့ပါတယ်။ဒေါက်တာမဟာသီယာကကျွန်တော်တို့လည်းလှုပ်တော့လှုပ်နေပါတယ်ဒါပေမဲ့ဒုက္ခရောက်နေတဲ့လူနာကိုဒုက္ခသည်တွေကိုကုသဆောင်ရှောက်တာမျိုးလောက်အဆင်ပဲရှိပါတယ်။သူတို့တွေထွက်ပြေးလာကြရင်ကျွန်တော်တို့ဆောင်ရှောက်ပေးပါတယ်။သူတို့လိုဒုက္ခသည်တွေမလေးရှားနိုင်ငံမှာဆိုရင်တသိန်းလောက်ရှိတယ်။မြန်မာနိုင်ငံရဲ့ပြည်ပမှာသူတို့တွေသားသမီးတွေကြောင်းမသွားနိုင်ဘူးစားမသင်နိုင်ဘူးဆိုရင်ပြဿနာဖြေရှင်းပေးတာမျိုးတွေလည်းပဲရှိခဲ့ပါတယ်။ဒါပေမဲ့မြန်မာပြည်ထဲမှာတော့ကျွန်တော်တို့လုံနိုင်တာကနည်းနည်းကလေးပဲရှိပါတယ်။တချို့တွေကလုံနိုင်တယ်လို့ပြောကြပေမဲ့လည်းရိုဟင်ဂျာတွေနဲ့ပတ်သက်လာရင်လှုပ်ဖို့ကြိုင်ဖို့မလွယ်ပါဘူး။ဘေးအန္တရာယ်တွေကလည်းရှိတော့ရိုဟင်ဂျာတွေကလည်းပဲကိုယ့်ရရွာပြန်ဖို့တောင်ငင်းဆို့နေကြတယ်လို့ဖြေကြားသွားပါတယ်။ဒီနောက်တစ်ခါဘီနာသတင်းတော့ကအာဆီယံဖွဲ့စည်းနေနဲ့ချမှတ်ထားတဲ့သူဓမ္မပြည်တွင်ရေးဝင်မဆွဲဖို့မူဝါဒဆိုတာကိုအခုအချိန်အခါမှာပြန်ပြီးတော့မစင်သားသင့်ဘူးလားလို့မေးမြန်းတဲ့အခါမှာတော့မလေးရှားဝန်ကြီးချုပ်ကအဲ့ဒီလိုမျိုးလုံနိုင်လောက်အောင်အာဆီယံအဖွဲ့ကြီးကအင်အားမရှိသေးပါဘူးအင်အားကြီးနိုင်ငံတွေကတော့ဝင်လုံနိုင်တာပေါ့ဒါပေမဲ့အီရတ်နိုင်ငံအရေးကိုကြည့်ပါဆာဒမ်ဟူစိန်ကိုဖြုတ်ချဖို့ဆိုပြီးသူတို့ဝင်သွားကြတယ်၃လလောက်နဲ့ကိစ္စပြီးမယ်လို့ထင်ခဲ့ကြတယ်ဒါပေမဲ့အခုအချိန်ကာလဒါလောက်ကြာမြင့်လာတာတော့မှပြီးသွားလို့လားအများသိကြတဲ့အတိုင်းပဲလေကမ္ဘောဒီးယားနိုင်ငံမှာဆိုရင်လည်းလူတွေနှစ်သန်းလောက်အသက်ခံခဲ့ရတော့ကဘာကကြည်နေခဲ့ကြတာပဲကျွန်တော်တို့လည်းသိကြပါတယ်အဲ့ဒီတုန်းကအာဆီယံအဖွဲ့ကြီးအနေနဲ့သူများပြည်တွင်းရေးမှုဆိုပြီးတော့ဘာမှဝင်မလုပ်ခဲ့ဘူးလို့ဖြေကြားသွားပါတယ်ဒေါက်တာမဟာသီယာကအခုလိုပြောဆိုသွားတာတွေဟာပြီးခဲ့တဲ့2018ခုကပြောခဲ့တာတွေနဲ့နှိုင်းစာလိုက်ရင်တော်တော်ကိုပဲလေသာပျော့ပြောင်းသွားတာဖြစ်ပါတယ်အရင်နှစ်စက်တင်ဘာလကုလသမဂ္ဂအထွေထွေညီလာခံမှာတုန်းကအာဆီယံအဖွဲ့ကြီးရဲ့သူတစ်ပါးပြည်တွင်းရေးဝင်မဆွက်ဖက်ရေးမူဝါဒကိုသူကတော်တော်လေးပဲဝေဖန်ပြစ်တင်ခဲ့ပါတယ်။အဲ့ဒီတော့ကသူကမြန်မာနိုင်ငံရခိုင်ပြည်နယ်မှာမွတ်စလင်တွေအသက်ခံနေရပါတယ်။သူတို့နေအိမ်တိုက်တာတွေမိရှုပ်ဖျက်ဆီးခံနေရပါတယ်။လူတသန်းလောက်အိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရပြီးတချို့တွေပင်လယ်ပြင်မှာသေဆုံးရပါတယ်။တချို့တွေကစားစရာတောက်စရာမရှိဒုက္ခမျိုးမျိုးရောက်ကြရပါတယ်။ဒီလိုဖြစ်နေတာကိုနိုဘယ်ငြိမ်းချမ်းရေးဆုရရှိထားတဲ့ခေါင်းဆောင်အပါအဝင်မြန်မာအာဏာပိုင်အစိုးရကမဟုတ်ဘူးလို့ပဲညင်းဆိုနေပါတယ်။သူများပြည်တွင်းရေးဝင်မဆွဲရဘူးဆိုတာကိုကျွန်တော်လက်ခံပါတယ်။ဒါပေမဲ့လွတ်လပ်တဲ့နိုင်ငံဆိုပြီးကိုယ့်လူမျိုးကိုယ့်နိုင်ငံသားတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်နိုင်ခွင့်ရှိသလားဆိုတာမေးချင်တယ်လို့ပြင်းပြင်းထန်ထန်ပဲပုတ်ခတ်ပြောဆိုသွားခဲ့ပါတယ်။နိုင်ငံတစ်နိုင်ငံမှာအာဏာရှိအဖွဲ့အစည်းအစိုးရကကိုယ့်ပြည်သူတွေကိုတပ်ဖြတ်နေတာဟာမှားတယ်။ဒါကိုကဘာကလစ်လျူရှုထားစရာမဟုတ်ဘူးလို့ပြန်လည်ဖြေကြားသွားခဲ့ပါရခင်ဗျာ